တာရှင်များရှင်ကျမတင်ကီထိုက်ပါအီရန်ဖန်ထားတဲ့တောင်ကိုရီးယားရေနံတင်သင်္ဘောနဲ့သင်္ဘောဝန်ထမ်းတွေပြန်လွှတ်ပေးရေးအီရန်တန်မတ်ကိုဆင့်ခေါ်ပြီးတောင်ကိုရီးယားအစိုးရကတောင်းဆိုပါတယ်မြန်မာသင်္ဘောသားအများစုပါတဲ့မောက်ဟန်ကုချက်မီရေနံတင်သင်္ဘောဖမ်းဆီးခံရမှုကိုတန်တမာရေးနီးလန့်နဲ့ဖြေရှင်းနိုင်ဖို့တောင်ကိုရီးယားအစိုးရကကြိုးစားနေတယ်လို့ပဲဟော့စမုစ်ရေးလက်ချအနည်းကိုလည်းဖြတ်တင်းဘောနဲ့တပ်ဖွဲ့ဝင်တွေဆီလွတ်ထားပါတယ
်။청해부대는우리시각으로오늘새벽
ဟော့စမုရေလက်ချာဒီပင်လေပြင်းမှာချီယွန်ကဲတပ်ဖွဲ့အင်ကာနိမနက်ပိုင်းမှာရောက်ရှိသွားပြီလို့ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဘူဆွန်ချန်းကပြောဆိုခဲ့တာဖြစ်ပါတယ်။ဖန်စီကန်တင်းဘောသားတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်မှာဖြစ်တယ်လို့သူကထပ်လောင်းပြောပါတယ်ဒါပေမဲ့လည်းဒီသင်္ဘောသားတွေလွတ်မြောက်ရေးအတွက်စီရေးအရာဆောင်ရွက်ဖို့တော့အစီအစဉ်မရှိပါဘူး။ဒီဖန်ဆီးမှုဟာအလွန်စိုးရိမ်ပွဲကောင်းတဲ့ကိစ္စလို့တောင်ကိုရီးယားသမ္မတယုံကအင်ကာနိမှပြောဆိုပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဟော့စမုစ်ရေလက်ချာအနည်းကိုတန်4400ဖြတ်သင်္ဘောတစ်စင်းနဲ့တပ်ဖွဲ့ဝင်300လောက်ပါတဲ့ပင်လယ်ဓားမြနှိမ့်နှင်းရေးတပ်ဖွဲ့ဆီလွတ်ထားပါတယ်။အီရန်ဖန်ထားတဲ့တောင်ကိုရီးယားရေနံတင်သင်္ဘောကဝန်ထမ်း20တဲမှမြန်မာသင်္ဘောသား12ဦးပါဝင်ပါတယ်။တောင်ကိုရီးယားက5ဦး၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့က2ဦးစီပါဝင်ပါတယ်။တောင်ကိုရီးယားဆိုင်ရာအီရန်သံအမတ်ကြီးဆာအီဘာရာချီရှာဗက်စတာရီကိုတောင်ကိုရီးယားနိုင်ငံခြားရေးဌာနကအင်ကာနိမှဆင့်ခေါ်ပြီးသင်္ဘောနဲ့သင်္ဘောသားတွေပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။ဒီကိစ္စကိုတန်တမာရေးလမ်းကြောင်းနဲ့ဖြေရှင်းနိုင်ရေးအတွက်တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ခုနဲ့အီရန်ကိုသွားဖို့ရှိပါတယ်။အီရန်ကိုအတက်နိုင်ဆုံးအမြန်ဆုံးသွားဖို့စီစဉ်နေကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရချွိုင်ယန်ဆမ်ကအင်ကာနိသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ဝေဂျိုတန်ဂုတ်ချပ်ချောက်ကို통한사실관계확인및
တန်တမာရေးအရာစီစစ်အဖြေရှာသွားဖို့နဲ့နိုင်ငံသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုသွားမယ့်အကြောင်းပြောသွားပါတယ်။နိုင်ငံသားအလုံးနဲ့တင်းပေါ်ပြန်လွတ်လာရေးအတွက်ဘက်ပေါင်းစုံကဆောင်ရွက်နေကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။အီရန်အပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကာလအတွင်းတောင်ကိုရီးယားဘန်တွေမှာထိမ့်ချုပ်ထားတဲ့အီရန်ရဲ့ဒေါ်လာတန်း9000ကျော်ထုတ်ယူခွင့်ရရေးအီရန်နဲ့တောင်ကိုရီးယားအစိုးရကြားဆွေးနွေးမှုမပြေလည်ချိန်မှာပဲအခုလိုဖမ်းဆီးမှုဖြစ်လာတာပါ။အီရန်ဘက်ကဒီငွေကိုသုံးပြီးကိုဗက်စ်ကာကွယ်ဆေးဝယ်ယူဖြန့်ဖြူးမှုအစီအစဉ်ကနေကိုဗစ် -19 ကာကွယ်ဆေးဝယ်ယူလိုနေတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးဆိုင်ရာကိုရီးယားသုတေသနတန်တမာရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့ရဲ့ညွှန်ကြားရေးမှူးရှင်ဘီယွန်ချူးကလည်းအခုလိုသုံးသပ်ပါတယ
်။ COVID-19로 인해서상당히상황이어렵잖아요
ကိုဗစ် -19 ဖြစ်ပွားမှုတွေအတွင်းအီရန်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။သူတို့အနေနဲ့တန်တမာရေးလမ်းကြောင်းတွေပဲဆောင်ရွက်နေရင်တောင်ကိုရီးယားအစိုးရဘက်ကဒီကိစ္စကိုအရေးတည်ယူမလုပ်နိုင်ဘူးလို့အီရန်ဘက်ကတွေးနိုင်ပါတယ်။ဒါကြောင့်တောင်ကိုရီးယားအစိုးရကိုဖိအားပေးနိုင်ဖို့အတွက်တောင်ကိုရီးယားတင်းပေါ်ကိုဖမ်းလိုက်တာဖြစ်နိုင်တယ်လို့သုံးသပ်သွားတာပါ။ဒီတင်းပေါ်ကိုဖမ်းတာကတရားခံဖမ်းတာမဟုတ်ဘူးလို့အီရန်အစိုးရပြောခွင့်ရအလီရာဘီအီကအင်ကာနီမှာပြောပါတယ်တစားကန်ဖန်တယ်လို့ပြောကြမယ်ဆိုရင်အဲ့ဒါဟာကိုရီးယားအစိုးရပါတဲ့မဟုတ်မမှန်အကြောင်းပြပြီးအီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်း9000ကျော်ကိုယူထားတာပါလို့ပြောဆိုသွားတာဖြစ်ပါတယ်ဒီသင်္ဘောကြောင့်ပါရှန်ပင်လယ်ကွေ့အတွင်းရေနံညဉ့်ဉန်းမှုဖြစ်တာကြောင့်ဖမ်းခဲ့တာဖြစ်ကြောင်းမဖမ်းခင်မှာလည်းသတိပေးခဲ့တဲ့အကြောင်းဒီလောက်ရဟာရှုပ်ထွေးတဲ့ကိစ္စမဟုတ်ဘဲကဘာတလွားမှာလှုပ်ရိုးလှုပ်စင်တာဖြစ်တယ်လို့အီရန်အစိုးရပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။တောင်ကိုရီးယားအလန်တင်မောက်ဟန်ကုချက်မီရေနံတင်သင်္ဘောကဆော်ဒီအာရေဗျားနိုင်ငံဂျဗဲကနေအာရတ်စော်ဘွားများပြည်တော်စုဖူဂျီရာရာကိုခုံမောင်းနေစဉ်တနင်္လာနေ့ကလက်နက်ကိုင်အီရန်တပ်ဖွဲ့တွေကတင်ဘောကိုဝင်းရန်နောက်အီရန်ရဟယင်တစင်းနဲ့အတူအီရန်ရေပိုင်နဲ့ထဲကိုတင်ဘောကိုမောင်းခိုင်းခဲ့တာဖြစ်တယ်လို့တင်ဘောပိုင်ရှင်ကအင်ကာနိမှပြောပါတယ်။ကနဦးမှာတော့အီရန်တပ်ဖွဲ့တွေကတင်ဘောကိုစစ်ဆေးလိုတယ်လို့သာပြောခဲ့ပြီးအသေးစိတ်မပြောဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။တင်ဘောကပတိန်ကတောင်ကိုရီးယားကုမ္ပဏီရဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့ဆက်သွယ်ပြီးအခြေအနေကိုပြောပြခဲ့ပါတယ်။ အဲ့ဒီနောက်ပိုင်းမှာရေနံတင်တင်းမော့ကပ္တိန်ကိုလည်းကုမ္ပဏီဘက်ကအဆက်အသွယ်မရတော့တာဖြစ်ပါတယ်။ရေနံတင်တင်းမော့ကပင်လယ်တွင်ညဉ့်ဉန်းမှုဖြစ်စေတယ်ဆိုတဲ့ပြောဆိုချက်ကိုတော့တင်းဘောကုမ္ပဏီဘက်ကညင်ပါတယ်။အီရန်တို့ဖန်ထားတဲ့ရေနံတင်တင်းဘောကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းတောင်းဆိုထားပါတယ်။ဒဏ်ခတ်မှုဖိအားတွေတက်တာစီဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကိုအချက်ကင်ဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ခွေအတွင်းလွတ်လပ်စွာရေချောင်းသွားလာခွင့်ကိုအီရန်ကချင်းချောင်နေတာလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။